တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကလက်မှတ်ရေးဖြစ်တဲ့မူဆယ်လာရှိုးလမ်းမှာဒီကနေ့မနေ့စောပိုင်းကလက်နက်ကန်တပ်ဖွဲ့တွေကကုန်တင်ကအနည်းဆုံး6စီကိုရပ်တန့်စီပြီးငွေကြေးကောက်ယူသွားတယ်လို့ဒေသခံအာဏာပိုင်အဖွဲ့အစည်းတွေကပြောပါတယ်မူဆယ်လာရှိုးပြည်ထောင်စုလမ်းမကြီးမှာပဲပြီးခဲ့တဲ့နှစ်ရက်ကတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ရေရှည်အတွက်နေဆက်ကုံသွယ်ရေးပေါ်ထိခိုက်လာမှာကိုကုံသည်တွေစိုးရိမ်နေကြတာပါ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကမေးမြန်းတင်ပြထားပါတယ်ရှင်
မူဆယ်လာရှိုးပြည်ထောင်စုလမ်းမကြီးပေါ်မှာဒီလ14ရက်နေ့ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ရကဒီကနေ့အထိလည်းလုံခြုံရေးအခြေအနေဟာငြိမ်သက်အေးချမ်းသာမရှိသေးပါဘူးဒီကနေ့မနက်ခင်းပိုင်းကတော့လက်နက်ကင်ဖွဲ့တွေကနန်းဖက်ကအနီးကကြေးရွာမှာကုန်တင်ကားတွေကိုရပ်တန့်စီပြီးငွေကြေးကောက်ယူတာတွေရှိကြောင်းနန်းဖက်ကရဲစခန်းကအရာရှိတဦးကပြောပါတယ
်ခုမုံကြေးရွာဆိုတော့နန်းဖက်ကပိုင်ပေါ်တော့အဲအဲ့ကြေးရွာဆိုင်မို့နည်းမှာပါခင်ဗျအဲ့နေ့မှာသူတို့ဟိုဆက်ကြီးကောက်တယ်လေကား6စီကိုသူကောက်သွားတယ်လို့သိရတယ်ညကားတပြီးတော့ရှေ့ဘေးနောက်ဘေးပြည်ပြီးတော့ကားကိုလမ်းပေါ်မှာကန့်လန့်ခံသွားတယ်သိရတယ်ညကျေတယ်ရောအကျေဖွဲ့ဟိုလိုအဲ့လိုကောက်ဖွဲ့လို့လေသိရတယ်ည
ကားအသွားလာတွေရက်တန့်ပြီးတဲ့နောက်တက်ဘရွန်ရဲ့ရက်တက်ဖွဲ့ကတွားရောက်ရှင်းလင်းခဲ့ပေမဲ့နှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ပွားတာတော့မရှိကြောင်းပြောပါတယ်မူဆယ်ခရိုင်အုပ်ချုပ်ရေးမှူးဦးကျော်ထွန်းကလည်းလက်ရှိဖြစ်ပွားခဲ့တဲ့အခြေအနေကိုအခုလိုပြောပါတယ
်ကားရီတော့ငါးသိန်းကောက်တယ်ပြရတယ်ရေတက်တော့မရဘူးကျွန်တော်ကြီးတဲ့ရေကြလည်း2000ဒီကောက်ပါလို့ပြရတယ်ဟိုတိုင်ဝဲတော့မဖြစ်ဘူးလက်၄လခွဲလောက်ပေါ့အဲ့မှာတို့ဟိုဂျူပီတာကားဟိုအဲ့မှာတို့ကာဘင်းလို့ဟိုပေါ့တန်းနဲ့ပြတ်ဖောက်ပြီးတော့မှလမ်းပိတ်ထားတာပေါ့အဲ့တော့ဟိုလည်းပါတယ်ဖဲရီကားတွေလည်းပါတယ်ဆက်နေပိတ်ကားတွေလည်းပါတယ်အဲ့ပြတ်ဖောက်ပြီးတော့မှဒီလမ်းနဲ့ပိတ်ထားတာပေါ့သူနေဖွင့်နဲ့ရဲနဲ့တော့တွားရှင်းတာပေါ့နော်ရှင်းနေချင်းတော့ဖြစ်တဲ့မှုတော့မရှိလို့ပြရပါတယ်ဟို9နာရီခွဲလောက်ကြတော့ပွင့်ပါပါ
ကျုပ်မြန်မာနေဆက်ကုံသွယ်ရေးရဲ့၄ပုံ၃ပုံလောက်ဟာမူဆယ်လာရှိုးပြည်တော်စုလမ်းမကြီးကနေတဆင့်ပို့ဆောင်နေတာဖြစ်ပါတယ်။ဒါကြောင့်ဒီလမ်းမကြီးပေါ်မှာအခုလိုအခင်းဖြစ်ပွားနေမယ်ဆိုရင်ရေရှည်မှာနေဆက်ကုံသွယ်ရေးကိုထိခိုက်လာနိုင်ကြောင်းမူဆယ်မြို့တတိကုံစီတိုင်းအတွင်းရေးမှဦးဆိုင်ခမောင်ကပြောပါတယ
်။ရေရှည်မှာဆိုရင်တော့ထိခိုက်သွားနိုင်တော့ပေါ့ဗျာအများကြီး။ဒါမှလောလောဆယ်နေထားရတော့ဒီလိုမျိုးအခြေအနေသားတွေကိုရှောင်ရင်းပြူရင်းနဲ့သွားလာနေရတာပဲကုံတယ်တွေကားသမားတွေရှင်းမှာတိုက်ပွဲရှင်းနေတာဆက်ကြီးကောက်နေတာဆိုရင်လည်းဒီမှာခဏရက်ဆောက်တော့ရှင်းတယ်ဆိုရင်ဆက်သွား
တဆက်ထဲမှာပဲပြည်သူတွေရဲ့လူလားချက်ကိုဦးဆိုင်ခင်မောင်ကအခုလိုဆက်ပြောပါတယ်
တိုင်းနာဖွဲ့စည်းတွေကလည်းပြည်သူအတွက်ကိုယ်နိုင်နေရက်ကိုလှုပ်တာပဲလုံခြုံရေးယူနေတဲ့တပ်မတော်ဖွဲ့စည်းကလည်းဒါပြည်သူအတွက်အနိုင်ရေးလုံခြုံရေးအတွက်လုပ်နေတယ်ပြောနေတာပဲသို့တော့အမှန်တကယ်ဒီအနိဋ္ဌာယုံတွေကိုခံစားနေရတာပြည်သူတွေလေနော
်လောလောဆယ်ကိုကန့်ဒေတာလောက်ကင်မှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ချင်းရွှေဟော်နေဆက်ကုံသွယ်ရေးစခန်းကိုလည်းကားအဝင်ထွက်တွေနေပါလာပြီးတရက်ကိုကုံသွယ်မှုတန်ဖိုးအမေရိကန်ဒေါ်လာတသန်းလောက်ထိခိုက်နေကြောင်းကုံသွယ်ရေးစခန်းတာဝန်ရှိသူကပြောဆိုထားပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကရှမ်းပြည်နယ်မြောက်ပိုင်းဒေတာမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လည်းပြုတ်မြန်မာနေဆက်ကုံသွယ်ရေးဟာလုံးဝနှီးပါရပ်ဆိုင်းခဲ့တယ်လို့တရက်ကိုအမေရိကန်ဒေါ်လာ12တန်းကနေ16တန်းအထိနစ်နာခဲ့တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်